ဇကန်ဒီနယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့ TRSC အကြမ်းအသွင်းရောက်အဖွဲ့ဟာဒေသတွင်းအကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်နွယ်နေပြီးမြန်မာနိုင်ငံအပါအဝင်ဒေသတွေမှာဩဇာချက်ထွင်ဖို့ရည်ရွယ်နေတယ်လို့မြန်မာအရေးကြမ်းကြင်သူတွေယူဆနေကြပါတယ်။ Islam အသွင်းရောက် ARSA အဖွဲ့အနေနဲ့အင်အားများများဆက်စားမရှိပေမဲ့ရခိုင်ပြည်နယ်ကတိုက်ခိုက်မှုတွေမှာတော့စနစ်တကျစီစဉ်ခဲ့တယ်လို့လည်းယုံကြည်ထားကြပါတယ်။ရခိုင်ပြည်နယ်ကတကြောပြန်အကြမ်းဖက်မှုတွေကိုအစပြုခဲ့တဲ့ ARSA အဖွဲ့အပေါ်မြန်မာအရေးကြမ်းကြင်သူတွေရဲ့အမြင်ကိုတော့ကိုဝင်းမင်းကစူးစီးတင်ပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။ဒီအစားလို့တကောခေါ်တဲ့သွေးရောက်တက်ဖွဲ့အနေနဲ့သူတို့ကိုအကျန်းဆက်အဖွဲ့လို့မသတ်မှတ်ပဲတခြားတိုင်းရင်းသားတက်ဖွဲ့တွေလို့သဘောထားဖို့ပြောပေမဲ့အခုလို့သတ်မှတ်ဖို့ခက်တယ်လို့သုံးသက်သူတွေကဆိုနေပါတယ်။ထိုင်းနိုင်ငံအခြေဆိုင်မြန်မာရေးသုံးသက်သူနဲ့မြန်မာပြည်ကြောင်စာအုပ်တွေအများကြီးရေးခဲ့တဲ့စာရေးဆရာဗတ်တဲလင်နာကတော့ဒီအစားအဖွဲ့ခေါင်းဆောင်ဟာပါကစ္စတန်မှာကြီးလင်းခဲ့သူဖြစ်ပြီးအာရဗ်ကမ္ဘာကစစ်သွေးကြွအုပ်စုတွေနဲ့ကောင်းကောင်းဆက်သွယ်ရှိခဲ့သူဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။ဒါပေမဲ့လက်ရှိမှာကဒီအစားအဖွဲ့ဟာလူနည်းနည်းပဲရှိပြီးစနစ်တကျလက်နဲ့စုဆောင်တက်ဆင်ထားတာမရှိဘူးလို့ဗတ်တိကထောက်ပြပါတယ
်
ပထမချက်ကဒီအဖွဲ့ကလူရေအတွက်ရာအနည်းငယ်ပဲရှိတဲ့တကယ်ကိုသိငယ်တဲ့အဖွဲ့ပါသူတို့ကမြန်မာနိုင်ငံတည်းကတခြားလက်နက်ကိုင်တိုင်းသားသဘုံအဖွဲ့တွေလိုဥမာကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာလို့စနစ်ကျဖွဲ့စည်းတာမဟုတ်ပါဘူးဒီတခြားအဖွဲ့တွေမှာကယူနီဖောင်းတွေလက်မောင်းမှတ်သားတွေအမိတ်ပေးစနစ်တွေအော်တိုမက်တစ်လက်နက်ကောင်တွေရှိပါတယ်အစားကကြတော့ရသားတွေနဲ့ရောနေတယ်။ရသားအဝတ်ပဲဝတ်တယ်။ရသားတွေကိုလူစုတိုက်တယ်။တိုက်ပြီးတော့နေဆက်ကိုပါကြော်ပြီးထွက်ပြေးတယ်လေ
။အဲ့တော့ဒီအစားအဖွဲ့ကပြောတယ်လို့ရိုရင်ဂျာအခွေကြီးတွေကိုကာကွယ်ပေးဖို့ဖြစ်နိုင်မလားလို့မေးရမှာတော့ဘတ်တဲလင်နာကဆက်ပြီ
း No, I cannot imagine that.
အခုလို့အစိုးရလုံခြုံရေးတပ်ဖွဲ့ရဲ့ရဲစခန်းတွေကိုအစားကတိုက်ခဲ့တာကြောင့်ရိုရင်ဂျာအခွေကြီးကိုကာကွယ်ပေးနိုင်မယ်လို့လုံးဝစဉ်းစားကြည့်လို့ကိုမရပါဘူး။နောက်သူတို့မှာက900လောက်ပဲအင်အားရှိတာလေးနဲ့လက်နက်ကလည်းကောင်းကောင်းမရှိတော့သူတို့ပြောနေတဲ့ရုံးညာကာကွယ်ရေးကိုဘယ်လိုလုပ်နိုင်မှာလဲသူတို့အခုလိုတိုက်တာကြောင့်တံပြန်ပြင်းပြင်းထန်ထန်တိုက်ခိုက်ခံရတဲ့ဆိုးကျိုးတွေပဲဖြစ်လာတာပေါ့လေအခုလိုဖြစ်လာမှာကိုအာစာကကြိုသိမထားဘူးလားလို့တွေးဖို့ခက်ပါတယ
်ဒါပေမဲ့အမေရိကန်အစီအစိုက်ဟာဝိုင်တက္ကသိုလ်ကအာရှရေးရာလေးလိုက်ဌာနပမောက္ခမိုက်ကယ်အော်တင်ကတော့ဒီအဖွဲ့ကလက်နဲ့အားနေပေမဲ့အသေးချာတော့ပြင်ဆင်ခဲ့တယ်လို့ဆိုပါတယ
် ARSA the group that the
Jack Lemon တပ်ဖွဲ့ကိုနီးပြည်တွေတုံတက်ခဲ့တဲ့ဒီ ARSA အဖွဲ့ဟာတကယ်ကိုပြင်ဆင်ပြီးလုပ်ခဲ့တဲ့အဖွဲ့လို့ကျွန်တော်ယူဆပါတယ်ပြီးတော့သူတို့ရဲ့အကြောင်းဘလို့တုံ့ပြန်မှုတွေဖြစ်လာမလဲဆိုတာကိုလည်းသိထားပြီးသားအသေးချာကြိုးပမ်းပြီးသားဖြစ်မှာပါဒါကြောင့်လည်းလွန်ကျွေးတပ်ဖွဲ့ရဲ့ကျဉ်းကျဉ်းတန်းတန်းတုံ့ပြန်မှုတွေတွေ့လာရတာပါအ
ဲ့ဒီတော့ဒီ ARSA အဖွဲ့ရဲ့အခုလိုတိုက်ခိုက်မှုမှာဘလို့ရည်ရွယ်ချက်တွေရှိနိုင်ပါလဲလို့မေးရမှာမိုက်ကယ်အောင်တင်ကအခုလိုဆက်ပြီးရှင်းဖို့ရဖို့လုပ်တာပါလို့ဆိုပါတယ
် I think it's been mainly to set up another front
ကျွန်တော်ကမှရှိတော့ရှင်းမှာတော့ခြေကုန်းညရဖို့ပါဒီညကအခုလိုခြေကုန်းညအချိန်နေပြီးအားနဲ့ချိနေတဲ့နေရာဖြစ်နေလို့ပါအကြောင်းလဲဆိုတော့လူတိုင်းမှာတစ်ခုချာစန့်ကျင်မုန်းတိမှုတွေကရှိထားပြီးသားပါနောက်လူမှုစီးပွားအခြေအနေကလည်းအင်တာနက်ကိုဆင်းရဲနေကြနေပါတယ်ဒီခိုက်ပြည်နယ်ကမြန်မာပြည်မှာအစိုးရဆုံးပြည်နယ်တွေကတစ်ခုလည်းဖြစ်ပါတယ
်စာရေးဆရာဗတ်တဲလစ်နာကတော့ဒီအာစာအဖွဲ့ရဲ့အခုလိုတိုက်ခိုက်တဲ့ရည်ရချက်ကနိုင်ငံတကာမှာရိုင်ဂျာရေးလူပိုတည်လာပြီးအာရဗ်ကမ္ဘာမှာထောက်ခံမှုပိုရလာကမြန်မာနိုင်ငံမှာလည်းထပ်ပေါက်ပိတ်နေနေတဲ့ရိုဟင်ဂျာတွေကိုလူစုဖို့ဖြစ်တယ်လို့ပြောပါတယ်။ဒါအပြင်ဗတ်တဲတင်နာကဆက်ပြီးဒီအာစာဖွဲ့ရဲ့ရှေ့ရေးအလားလာကတော့ဘင်္ဂလားဒေ့ရှ်မှာရှိနေအစိုးရပေါ်မူတည်တယ်။လက်ရှိအစိုးရကတော့သူတို့ကိုနှိမ်နင်းလိုတယ်။မြန်မာအစိုးရနဲ့ပူးပေါင်းဆက်ဆင်းရေးလုပ်ဖို့တော့ကံလန်းထားတာရှိတယ်။ဒါပေမဲ့အဲ့အရာတွေကအခုချိန်မှာဖြစ်မလာသေးဘူး။ဒါပေမဲ့အထက်အခံပါတီမျိုးသားရေးပါတီကလာမယ့်နှစ်ရွေးကောက်ပွဲမှာအနိုင်ရလာရင်တော့ရင်ဂျာဆွန်းရောက်တွေနဲ့လုတ်ပိုင်ခွင့်ကိုပိုရလာနိုင်တယ်လို့သုံးသပ်ပြပါတယ်ခင်ဗျာ